နိုင်ငံတည်နာများကူညီစောင့်ရှောက်ရေးအသင်းကနေပြီးတော့ဒီရွေးကောက်ပွဲအထူးစီရင်ခံစာဆိုပြီးထွက်လာတာတွေ့ရခင်ဗျာအဲ့တော့အဓိကဘာကိုပြောချင်တာလဲဆိုတာနည်းနည်းရှင်းပြပါလားခင်ဗျာ
ဒီကတော့လက်ရှိနိုင်ငံတန်းမှာအဖမ်းဆီးတွေဆက်ပြီးတော့ဖြစ်နေသေးတယ်နောက်ထိတ်ဆက်ညီမမှုတွေဆက်ပြီးဖြစ်နေသေးတယ်အဒီနိုင်ငံအကျဉ်းသားအခြေတော့ကလည်းအခုဆိုရင်2203ယောက်ထိကိုတိုးလာတဲ့မျိုးရှိတယ်။နောက်တစ်ခုကသူတို့ကနိုင်ငံရေးကျင်းသားတွေကိုဖမ်းရတယ်ဆိုတာအဓိကကျွန်တော်တို့တွေ့တဲ့နှစ်ချက်ပေါ့လေ။နံပါတ်၁ကဒီနိုင်ငံရေးခေါင်းဆောင်တွေကိုပြည်သူနဲ့ထိပ်သိမ်းမှုပြင်းမဲ့အောင်ယူကျင်းလို့လည်းသူတို့ထောင်ထဲကိုထည့်ထားတာရှိတယ်။နောက်တစ်ချက်ကအဲ့လိုထောင်ထဲထည့်ထားပြီးတဲ့အပြင်ကိုသူတို့မိသားစုနဲ့ဝေးရာနေစုံနေကြတဲ့ကြောင်းနဲ့တကယ်လိုအပ်တဲ့စေဝါထောက်ပံ့မှုတွေမပေးဘူး။ဒီလိုနေရာစစ်တကထပ်ပြီးတော့နိုင်ငံရေးကျင်းသားတွေကိုအမျိုးရှိရှိနဲ့နှိပ်စက်တဲ့အားမျိုးဖြစ်နေတယ်။နောက်တစ်ခါကနိုင်ငံရေးကျင်းသားတွေရှိနေတယ်ဆိုတော့ကြားရုပ်ကဘာလို့ပြနေတယ်ဆိုတော့မြန်မာနိုင်ငံမှာလူလက်ဆော့ပြောဆိုခွင့်လူလက်ဆော့စီရင်ခွင့်တွေမရှိဘူး။အဲ့လိုမရှိဘဲနဲ့ရေးကောက်ကိုကျင်းပပဲဆိုလို့ရှိရင်ဒီရေးကောက်ပေါ်ကတကယ်လွတ်လပ်တဲ့တရားမျှတတဲ့ရေးကောက်မဖြစ်မှာမဟုတ်ဘူးဆိုတော့လည်းနိုင်ငံတကာသိသိကြပါလေ။ဒါကြောင့်မို့ဒီအောင်ထုတ်ပြန်ပြန်ရင်းဖြစ်ပါလေ
။စစ်ဆိုးကတော့ဒီလူခွင့်ကော်မရှင်တို့ဘာလို့ဖွဲ့ထားပြီးတော့ထောင်အာဏာပိုင်တွေဘာနဲ့လဲအဒီအကျဉ်းထောင်တွင်အခြေအနေတွေကောင်းမွန်လုပ်နေတယ်တို့ဘာလို့ဆိုရဲဟာတွေသတင်းစာတွေမှာတွေ့ရတယ်။အဲ့ဒါရင်းနဲ့ပတ်သက်လို့ကိုဘိုကြီးတို့ဘာတွေတွေ့ရှိတာတွေရှိလဲ
။သူတို့လုံဆောင်နေတဲ့တချို့ကိုသိထားတာရှိပါလေ။ဥမာကိုစာကနာတို့ကိုသူတို့အထူးကူတွေနဲ့ပေးတွေ့တယ်အဲ့တော့တပုတ်မှတ်တမ်းတွေလုပ်ထားတယ်လုပ်ထားပြီးတဲ့အခါကျတော့မဂဇင်းတွေထဲမှာထည့်ထားတာတော့အချင်းထောင်ထောင်မှုဘော်တွေမှာကတ်ထားတာတော့ဒါတွေကိုလုပ်ဆောင်နေတာတွေကကျွန်တော်တို့တွေ့ရပါတယ်ဒါပေမဲ့ကျွန်တော်တို့ကိုသိုးကျင်တာကသူတို့စေဝါကုသပေးတဲ့အချိန်ကအတော်နှောင်းပြီးမှကုသပေးတဲ့လို့ဖြစ်တယ်အချိန်ကြီးစေဝါကုသကိုမရအောင်ဒီလူတွေကိုအထူးကူနဲ့ကုသကွန်ရဖို့အတွက်ကိုစာအဆင့်စ်တင်တာနှစ်နဲ့ချီပြီးကြတဲ့အနေထိုင်မျိုးတွေရှိတယ်စေနာဦးကြီးနှစ်သိန်းကျော်လောက်ရှိတယ်အချင်းဦးကြီးမှာကတ်နေတဲ့ဆရာဝန်အလုံးပေါင်းဆရာဝန်32ယောက်ပဲရှိတယ်ဖေးမှုတို့ဘာလို့လဲဆိုတော့150ကျော်ပဲရှိတယ်ဒီလိုအနေထိုင်မျိုးမှာဘလူးမြန်စေဝါကုသပေးတယ်လေဟောဒါကလည်းသူတို့ကိုကျင်းမေးခွန်းထုတ်ပြဖြစ်ပါတယ်အဲ့တော့နိုင်ငံတကာမှာပြုပြကောင်းအောင်လောက်လုပ်ပြီးတော့ကျမ်းမွေဆွေးဆောင်မှုအပြည့်အဝပေးရတယ်လို့ပြောလို့မရပါဘူး
ကိုဇာကနာတို့ကိုဒီငိမ့်လင်းတို့သူတို့ကတော့ဒါထင်ရှားတဲ့နိုင်ငံကျင်းသားတွေဖြစ်လို့ပေါ့နော်မထင်ရှားတဲ့နိုင်ငံကျင်းသားတွေကိုရောသူတို့လိုပဲစေကုသပေးလာ
ကျွန်တော်တို့တည့်ရတဲ့လောက်ကတော့လူတိုင်းကိုလုံနေတာမဟုတ်ပဲねဒါတချို့သူတို့ရုပ်ပြကောင်းမဲ့သူတွေကိုရေးပြီးလုံနေတဲ့အနေအထားမျိုးရှိတယ်ဟိုရိုးကျင်းသားတွေဆိုရင်လည်းစေဝါကုသပွဲမရလို့ပြီးသွားတဲ့ကျင်းသားတွေကအများကြီးရှိပါတယ
်78မျိုးဆက်ကျောင်းသားခေါင်းဆောင်တွေပေါ့ကိုလှမျိုးနောင်တို့ကိုထေးကျွဲတို့ကိုကိုကြီးတို့ဟာလားကိုများအေးတို့ဆိုတော့သူတို့တွေရဲ့ကျမ်းမာရေးအခြေအနေရောအခုနောက်ဆုံးအခြေအနေဘာတွေများကြားသားသေးလဲခင်ဗျ
ကိုလှမျိုးနောင်ကိုတော့သူတို့မျက်စိအထူးကုနဲ့ဆန်းစစ်တယ်ပြီးတော့မျက်မှန်လုပ်ပေးတယ်ဘာညာလို့ကျွန်တော်တို့ကြားပါတယ်ဒီဖက်ပုံးထောင်မှာရှိတဲ့ကိုရှင်မောင်ကတော့ကျမ်းမာရေးအခြေအနေမကောင်းဘူးဆိုတဲ့အားမျိုးလို့ကျွန်တော်တို့ကြားတယ
်ကိုမင်းကိုနိုင်ရဲ့အခြေအနေရောခင်ဗျ
ကိုမင်းကိုနိုင်ရဲ့ကျမ်းမာရေးအခြေအနေကအများဆိုကြီးလည်းမဟုတ်ဘူးအများအကောင်းဆုံးမဟုတ်ဘူးပုံမှန်မဲ့သွားနေပါတယ်
အဲ့တော့ဒီစီရင်ခံစာကိုကိုဘိုကြီးတို့အနေနဲ့ဘယ်လောက်ထိကြည်ကြဲပြန့်ပြန့်ဖြန့်ချီနိုင်မလဲ။နောက်ပြီးတော့ဒီရဲ့အကျိုးသက်ရောက်မှုဟာဘာတွေဖြစ်လာနိုင်မလဲခင်ဗျ
။ကျွန်တော်တို့ဒီစီရင်ခံစာကတော့နိုင်ငံတကာကောင်းဆောင်နေတော့လူခွင့်ရေးအဖွဲ့အစည်းတွေသိအောင်ဖက်တော့မှာပါ
။နောက်ဆုံးအနေနဲ့ကျွန်တော်သိချင်တာပါနော်။အခုရွေးကောက်ပွဲရလဲမကြခင်ရပိုင်းမှာပြုလုပ်တော့မယ်။အဲ့တော့အဲ့ရွေးကောက်ပွဲမှာအနိုင်ရပြီးတော့တက်လာမယ်အဆိုအသင့်အနေနဲ့ဟောဒီနိုင်ငံရေးအကျဉ်းသားတွေအားလုံးလှုပ်ပေးနိုင်လိမ့်မယ်လို့ကိုဘိုကြီးအနေနဲ့ညွှန်လင့်ထားလားခင်ဗျ။
ကျွန်တော်တို့အတိအကျပြောဖို့တော့တော်တော်ခက်ပါတယ်။ဘာဖြစ်လို့လဲဆိုတော့အစိုးရအစ်စ်ဆိုပေမဲ့လည်းစစ်ယူနီဖောင်းနဲ့အရသာယူနီဖောင်းတောင်းတော့တာပဲရှိပါတယ်။သူတို့ကကြာသူတို့ရဲ့သဘောထားကတော့နိုင်ငံရေးကျင်းသားတွေပေါ်မှာအကျိုးကြီးကြီးနဲ့ဆက်ပြီးတော့ထားအောင်မဲ့သဘောထားမျိုးရှိပါတယ်။ဒါပေမဲ့ရုပ်ပြကောင်းအောင်တော့တချို့ဒီနိုင်ငံရေးကျင်းသားတွေကိုလှုပ်ပြီးတော့လုပ်ပြီးနိုင်ပါတယ်။ဆိုတော့ဒီကလေးတို့ရွေးကောက်ပွဲပြီးခဲ့ရင်တော့မှထပ်ပြီးတော့အဖမ်းဆီးတွေကဒီကပ်ပို့ပြီးတော့ရှိလာနိုင်ပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ကိုဘိုကြီး။